ပြင်သစ်တိုက်လေယာဉ်တွေကအီရတ်နိုင်ငံထဲမှာရှိတဲ့ IS စစ်သည်ကြွားတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းပြင်သစ်ကပြောပါရတယ်။အီရတ်နိုင်ငံကစစ်သည်ကြွားတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့နဲ့အခုလအစောပိုင်းမှာပြင်သစ်ကစတင်ဖူးပေါင်းဆောင်ရွက်ခဲ့တာပါ။ဒီတော့တွင်ပြင်သစ်သမ္မတဖရန်ဆွာအော်လန်ကကာကွယ်ရေးကောင်စီအရေးပေါ်အစည်းအဝေးကျင်းပဖို့စီစဉ်ခဲ့ပါရတယ်။ပြင်သစ်နိုင်ငံသားတောင်တက်သမားတယောက်ကို IS နဲ့ဆက်နွယ်နေတဲ့ Algeria နိုင်ငံကစစ်သည်ကြွားအုပ်စုတစ်ခုကခေါင်းဖြတ်ကွပ်မျက်လိုက်ပြီးတဲ့နောက်သမ္မတကအခုလိုအစည်းအဝေးခေါ်ယူဖို့ဆောင်ရွက်ခဲ့တာပါ။အီရန်နိုင်ငံပေါ်ပြင်သစ်အနေနဲ့လေကြောင်းကတက်ခဲနေရာတွေရပ်ဖို့တောင်းဆိုပြီးအသက်55နှစ်အရွယ်အာဗေဂိုဒယ်ကိုစစ်သည်ကြွားတွေကကွပ်မျက်ခဲ့တာပါ။ဆီးရီးယားနိုင်ငံတွင်အမေရိကန်ကဒုတိယအကြိမ်လေကြောင်းတက်ခိုက်မှုအပြီး IS စစ်သည်ကြွားတွေအနေနဲ့စစ်ပွဲကနေဆုတ်ခွာလို့ရကြီမှာဆုတ်ခွာလိုက်ပါလို့အမေရိကန်သမ္မတဦးဘာမားကပို့တော်ဦးနေ့မှာပြောပါရဲ IS စစ်သည်ကြွားတွေအတွက်အကြမ်းဖက်သမားတွေစုဆောင်းလို့ရအောင်ကမ္ဘာတဝန်းအကြမ်းဖက်မှုတွေဖြစ်ပေါ်အောင်ဖန်တီးနေတာတွေကိုနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံအတွင်းသမ္မတဦးဘာမားကပြစ်တင်ဝေဖန်လိုက်ပါရဲဒီလိုအကြမ်းဖက်သမားတွေနဲ့ဆွေးဆက်ဆွေးနွေးစရာအကြောင်းလည်းမရှိသလိုလူသက်သမားတွေနားလည်တဲ့ဘာသာစကားဟာအင်အားသုံးချေမှုနာပဲဖြစ်ပါလိမ့်မယ်ဒါကြောင့်အမေရိကန်အနေနဲ့ဒီသင်မင်းတမန်ကွန်ရက်ကိုချိန်မှန်းဖို့နိုင်ငံတကာနဲ့လက်တွဲဆောင်ရွက်သွားပါမယ်ဆိုပြီးတော့လဲသမ္မတဥပမာကပြောပါတယ်ညီလာခံစာဖွင့်ပွင့်ခြင်းအစောပိုင်းမှာတော့ကုလသမဂ္ဂအထွေထွေတွေ့မှုဘန်ကီမွန်ကဒေတာရင်းကအဆွမ်းရောက်ဖွဲ့ရအကြောင်းနိုင်ငံခေါင်းဆောင်တွေအနေနဲ့ပုံမှန်လေးလေးဆွေးနွေးကြဖို့တိုက်တွန်းခဲ့ပါတယ်လွန်ခဲ့တဲ့ပတ်ထဲမှာပဲ IS စစ်သည်ကြွားတွေဟာစီးရီးယားမြောက်ပိုင်းကလူပေါင်း3,300ကျော်ကိုနေရက်ကနေအိုးအိမ်ဆုတ်ခွာထွက်ပြေးအောင်လုပ်ခဲ့ကြပါတယ်